အမေရိကန်သံတမန်လုပ်ငန်း US Steel ကုမ္ပဏီကိုဂျပန်နစ်ပွန် Steel ကုမ္ပဏီကဝယ်ယူမဲ့အစီအစဉ်ကိုတားမြစ်သွားမယ်လို့ရွေးကောက်ကန်သမ္မတဒေါ်နယ်ထရမ့်ကပြောဆိုလိုက်ပါတယ်။တစ်ချိန်ကအလွန်အောင်မြင်ခဲ့တဲ့အမေရိကန်သံတမန်လုပ်ငန်းကိုနိုင်ငံခြားကုမ္ပဏီတစ်ခုကဝယ်ယူတာကိုသူ့အနေနဲ့ဆန့်ကျင်တယ်လို့ထရမ့်ကသူ့ကိုယ်ပိုင် True လူမှုကွန်ရက်မှာမနေ့တုန်းကပဲရေးသားဖော်ပြခဲ့ပါတယ်။အထူးခံစားခွင့်တွေတွင်းကုန်ခွန်တွေတိုးမြင့်ကောက်ခံမဲ့အစီအစဉ်တွေကို US Steel ကုမ္ပဏီလုပ်ငန်းတွေပြန်ပြီးအကောင်းလာအောင်လုပ်မယ်လို့ပြောဆိုထားပါတယ်။ Pennsylvania ပြည်နယ် Mon Valley အခြေစိုက် UST ကုမ္ပဏီကတော့ယင်းနှမြုံနံငွေအလုံးလောက်ရရှိဖို့အတွက်ဂျပန်ကုမ္ပဏီရဲ့ပါဝင်ပတ်သက်မှုလိုအပ်တယ်လို့ပြောဆိုထားပါတယ်။ Trump ရဲ့ပြောဆိုချက်ထွက်ပေါ်အပြီးမှာပဲယင်းနှမြုံနံမှုဟာ UST ကုမ္ပဏီကိုကာကွယ်ဖို့နဲ့ကြီးထွားဖို့အတွက်သာယူရကြောင်း Nippon Steel ကုမ္ပဏီကပြောဆိုပါတယ်။အမေရိကန်ကုန်ထုတ်လုပ်ငန်းပြည်တွင်းကုန်စည်ဖြန့်ချိမှုနဲ့အမျိုးသားလုံခြုံရေးအားကောင်းစေဖို့ဖြစ်တယ်လို့ပြောဆိုပါတယ်။ဒေါ်လာ 1.8 ဘီလီယံထက်မလျော့ပဲယင်းနှမြုံနံမှုလုံမှာဖြစ်တဲ့အပြင်အစိမ့်မြင့်နည်းပညာတွေနဲ့အမေရိကန်သံတမန်လုပ်သားတွေရဲ့အလုပ်ကံရရှိဖို့အတွက်အထောက်ပံ့ဖြစ်စေနိုင်တယ်လို့ Nippon ကုမ္ပဏီကပြောဆိုထားပါတယ်။ Nippon Steel ကုမ္ပဏီရဲ့အစီအစဉ်ကိုသမ္မတဂျိုးဘိုင်ဒင်တက်တာမကုံဆုံးခင်အပိတ်သက်လုပ်ဖို့လိုလားနေပေမဲ့သမ္မတဘိုင်ဒင်ကိုယ်တိုင်က UST ကုမ္ပဏီနိုင်ငံခြားကဝယ်ယူတာကိုစတင်နေပါတယ်။